ကျွန်တော်စိုက်လူမျိုးတုံးတပ်ဖြတ်မှုဟန်တာရေးသဘောတူစာချုပ်ကိုမြန်မာနိုင်ငံကချုပ်ပေါက်တယ်လို့ဆွဆွဲထားတဲ့ဂမ်ဘီယာနိုင်ငံကမနေ့တောက်ကြံနေ့အောက်တိုဘာလ23ရက်နေ့မှာ Memorial လို့ခေါ်တဲ့စာမျက်နှာ500ပါရှိတဲ့အချက်လက်အပြည့်စုံတင်ပြချက်ကိုနိုင်ငံတော်တရားဝင် ICJ ကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကတင်သွင်းတဲ့ Memorial လို့ခေါ်တဲ့အချက်လက်အပြည့်စုံတင်ပြချက်ဟာမြန်မာနိုင်ငံကိုသူတို့ဆွဲဆိုထားတဲ့ဂျီနိုဆိုက်ဒ်မျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ဘလောက်ထိခိုက်မှမှုရှိတယ်လဲဆိုတာကိုဖော်ပြထားတဲ့သက်တည်အထောက်အထားတွေပါဝင်မှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကို ICJ မှာတရားဆွဲဆိုခဲ့တာပါ။ကနေဦးကြနာမှုအရဆဆွဲချက်တွေမှာလုံလောက်တဲ့အထောက်အထားတွေတွေ့ရှိတာကြောင့်ဒီမှုကိုဆက်လက်ကြနာဖို့အတွက် ICJ ကဆုံးဖြတ်ခဲ့တာဖြစ်ကြောင်းအခုလိုဂမ်ဘီယာနိုင်ငံက Memorial ကိုတင်သွင်းလိုက်တာကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းနဲ့ဒီမှုအောင်မြင်မှုရှိမရှိက Memorial ထဲမှာပါတဲ့အချက်လက်တွေပေါ်မူတည်နေတယ်လို့လည်း The Daily Star သတင်းစာကပြောပါတယ် ICJ နိုင်ငံကတရားဝန်ကဒီနေ့ဇန်နဝါရီလ23ရက်နေ့မှာမြန်မာနဲ့ဂမ်ဘီယာနိုင်ငံပေါ်ချမှတ်ခဲ့တဲ့အမိန့်စီရင်ချက်တွေအရဂမ်ဘီယာဘက်ကလျှောက်လဲချက်ကိုဇူလိုင်လ23ရက်နေ့မှာတင်သွင်းရမှာဖြစ်ပါတယ်။ဒါပေမဲ့ COVID-19 ကရောဂါအခြေအနေကြောင့်အောက်တိုဘာလ23ရက်နေ့အထိရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။ရွန်ဂျာ3တို့ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းကျွန်တော်စိုက်မကျူးလွန်ပါဘူးဆိုတဲ့ပြန်လည်ခုခံခြေပချက်ကို2021ခုနှစ်ဇန်နဝါရီလ25ရက်နေ့မှာ ICJ ကိုတင်သွင်းရမှာဖြစ်ပါတယ်။